စစ်တပ်အာဏာသိမ်းအုပ်စုနဲ့မပူးပေါင်းမဆောင်ရွက်ဘူးဆိုတဲ့ CDN အကြမ်းဖက်အာဏာပိဆိုင်ရေးလှုပ်ရှားသူတွေကိုစစ်ကောင်စီကရေးယူနေတယ်လို့သူတို့ကိုထောက်ပံ့အားပေးနေသူတွေကိုလည်းဖော်ထုတ်ရေးယူတာတွေရှိနေပါတယ်။မေလ၃ရက်နေ့မှာ CDN လှုပ်ရှားမှုတွေမှာပါဝင်သူတွေအတွက်ထောက်ပံ့မှုကံပေးပြုလုပ်နေတဲ့ကချင်ပြည်နယ်မြစ်ကျင်းသားလူငယ်၁၂ဦးကိုစစ်ကောင်စီတပ်ဖွဲ့တွေကဒီမနေ့အစောပိုင်းမှာဖမ်းဆီးသွားခဲ့ပါတယ်။ကျွန်တော်နိုင်ကွန်းအိမ်မှာမြစ်ကျင်းသားမျိုးအင်ဂျန်တုံရက်ွက်အတွင်ပိုသူလူလိုသူယူကံပေးစီစဉ်ပြုလုပ်နေတဲ့မြစ်ကျင်းသားလူငယ်အဖွဲ့၁၂ဦးကိုစစ်ကောင်စီတပ်ဖွဲ့တွေကနေဒီနေ့မနေ့ပိုင်းမှာဖမ်းဆီးသွားတယ်လို့လူငယ်တပိတ်ခေါင်းဆောင်သူကပြောပါတယ်။
အလုံးတွေထွက်တယ်ပေါ့နော်သူတို့ကလက်ရှိလုပ်နေတဲ့သူက70ယောက်ရှိတယ်ဒီနေ့သူတို့ဒီ internet ပေါ့နော်မနေ့ဈေးနားမှာပဲအဲ့ဒီမှာသူတို့ဒီပို့သူလူလို့သူယူပေါ့နော်ဆိုတော့အဲ့ဒီ internet ရန်အဖို့တည်းဖြစ်တယ်သူတို့အနေနဲ့ PC ရှင်းရဲ့တွေဘူတီရောပေါ့နော်တအတိအမှန်တွေပြီးတော့တက်တူနီတွေပေါ့နော်သူတို့ CDN တွေကိုလည်း loaded တူတွေရောလာယူပို့တဲ့တူတွေရောထားဆိုမှသူတို့အဲ့ဒီမျိုးနဲ့ campaign လုပ်တယ်ပေါ့နော်အဲ့ဒါဒီနေ့ကစစ်ကားတွေရောရေးကားတွေရောပြီးတော့ train ကားတွေရောပေါ့နော်အိုင်းနဲ့သူတို့ကိုဟိုတနက်နဲ့ထောက်ပြီးတော့သူတို့ဆက်တဲ့ရောက်လုံးကိုဖမ်းသွားတာဟုတ်တယ်မျိုးသမီးက9ယောက်ပါတယ်မျိုးသား6ယောက်တဲ့ကြီးပိုင်းကဆိုတော့ဖြေကျော်တက်တယ်များတယ
်ဖမ်းစီကလူငယ်12ဦးကိုဘယ်မှာချုပ်နှောင်ထားတယ်ဆိုတာကိုတော့မသိရသေးဘူးလို့ဆိုပါတယ်ဖမ်းစီခံထားရတဲ့မြစ်ကျင်းသားလူငယ်ဖွဲ့တွေဟာပိုသူလူလူသူယူအစီအစဉ်ကိုမလကစတဲ့လှုပ်ဆောင်နေခဲ့တာပါဒီနေ့မေဒီကဘာလူသမားနေ့အထိမ်းမှတ်နေနဲ့မြစ်ကျင်းသားမျိုးမှာတပိတ်မောက်ဆန္ဒပြခဲ့ရမှာတော့အဖမ်းစီမရှိခဲ့ဘူးလို့သူကဆိုပါတယ်မနေ့ကတောက်ကြံတဲ့ညဘက်မှာမြစ်ကျင်းသားမြို့သကုံရက်ွက်ရွှေလမ်းမကြီးမှာဆံငယ်စည်းလာတဲ့အဂူရာလီဦးကိုညပိုင်းလုံချုံရေးတပ်ဖွဲ့တွေကဖမ်းဆီးသွားတယ်လို့လဲသူကဆက်ပြောပါတယ
်မနေ့ည9:00နာရီကျွန်တော်ဒီသကုံရွှေလမ်းမပေါ်မှာရက်ကြလီပေါ်တော့၄ယောက်သူတို့ကဆံငယ်မစည်းပေါ်တော့သူကြီးမှ၄ယောက်စီးရပေါ့အဲ့ဆံငယ်စီးပြီးသွားနေလို့မှပဲကင်းနေတဲ့ဒီအဖွဲ့ပဲနေမှာပေါ့နော်ဒီအဲ့ဒါဖမ်းသွားတယ်လို့သိရတယ်
မြစ်ကျင်းသားမြို့မှာညမထွက်ရမိတ်ထုတ်ပြန်ထားသလိုရခင်ကထက်လုံချုံရေးတင်ကြထားတယ်လို့မြို့ခံဥမုံလာကပြောပါတယ
်လုံချုံရေးတွေပိုများလာတယ်ဖိတ်ကပိုများလာပေါ့လေအထူးသဖြင့်ရေစခန်းရှိတို့ချိုးရပါတို့မြောက်ဒီပါတို့ဒီကအဲ့လိုမျိုးတွေကြတော့ရေရောစစ်တပ်အဆောင်ရှောက်တယ်ဒီကနေ့စတော့ပိုများလာတယ
်စစ်တပ်ကနေနိုင်ငံတော်အာဏာကိုသိမ်းသိမ်းခဲ့ပြီးနောက်ပိုင်းမြစ်ကျင်းသားမြို့မှာစစ်အာဏာရှင်စန့်ကျင်ရေးတပိတ်လှုပ်ရှားမှုတွေဆက်တိုက်ဖြစ်ပွားနေတာပါဒီတပိတ်လှုပ်ရှားမှုတွင်လူနေရလောက်ဖန်စီသိမ့်သိမ့်ခံရတယ်လို့လဲမြစ်ကျင်းသားတပိတ်ကောင်းဆောင်တွေကပြောပါတယ်ကျွန်တော်နိုင်ကုန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်